ရာဇဝတ်မှုနဲ့တရားရှိသူတွေတရုတ်ပြည်မှာကြီးမှာမှုရင်ဆိုင်ကိုဖက်တောင်းပြရမယ်ဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြတာတွေကနေနိုင်ငံရေးအခြေအနေနဲ့ပတ်သက်နေဖြစ်တာရဲ့ပေါ်ဟောင်ကောင်ဆိုရင်မူကယ်ရီလမ်းကဒီကနေ့တောင်းပန်စကားပြောပါတယ်။ဒါပေမဲ့လည်းဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးသူ့ရဲ့ကန့်ကွက်လှုပ်ဆောင်ပုံကြောင့်ယာရုကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုထားတာကိုတော့မလိုက်ရောပါဘူး။ဥပဒေမူကြမ်းနောက်နှစ်ဆုံးဇူလိုင်လမှာတည်တန်းကုန်တဲ့အထိလှုပ်ဆောင်ကြပြီးပြီးဆုံးသွားပြီလို့ကယ်ရီလမ်းကတင်ပြောပေးဖို့ပြောပေမဲ့သူ့ရဲ့ယာရုတည်တန်းကုန်ဆုံးတဲ့အထိဆက်နေသွားမယ်လို့ခိုင်မာပြောပါတယ်။တဘောသားတွေကိုရှင်းရှင်းလင်းလင်းကြားသိတဲ့အကြောင်းနဲ့ပြည်ပြည်ထောင်ထောင်အားလုံးအပေါ်အလေးနဲ့စဉ်းစားသုံးသပ်ခဲ့တယ်လို့လမ်းမှာပြောပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးဖြစ်တဲ့ကိစ္စတွေအတွက်တာဝန်ခံမှုအများစုကိုသူကိုယ်တိုင်ခံယူပါတယ်လို့လည်းဆိုပါတယ်။ဟောင်ကောင်ကိုကျွန်မဆက်လက်လေးလေးယူသွားစွာတောင်းပန်ပါတယ်လို့ကယ်ရီလမ်းကပြောသွားပါတယ်။ဥပဒေမူကြမ်းကိုကန့်ကွက်နေသူတွေကဒီလာအတွင်းဆန္ဒပြပွဲကြီးတွေအကျဉ်းချုပ်ခဲ့ကြတာပါ။တနင်္လာနေ့ကဆန္ဒပြပွဲမှာလူနှစ်သန်းပါဝင်တယ်လို့စီစဉ်သူတွေကပြောပါတယ်။